ခုနောက်ဆုံးနားဆင်ရမယ့်တိုင်းရင်သတင်းလွှာကိုတော့ထိုင်းနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေကစူးစီးတင်ပြပေးထားပါတယ်ရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်ကျမကအမိပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ပြည်သူ့ငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းရင်းသားအဖွဲ့ NCCT တို့ဟာတနိုင်ငံလို့ဖြစ်ခတ်ရစေးစာချုပ်ချိုးဆိုနိုင်မှုအတွက်ခုနှစ်ကြိမ်မြောက်ဆွေးနွေးခဲ့ကြပါတယ်။ရခိုင်ပြည်နယ်မှာအောင်တကုံအမှတ်3တင်မောနှိမ့်မြုပ်သွားလို့ခီးတဲ့အများပြားသိဆုံးခဲ့ရဆိုတာနဲ့ရခိုင်တိုင်းရင်းသားပါတီအစ်စ်ပေါ်ပေါက်လာတဲ့ပေါ်ရခိုင်ပြည်သူတွေနဲ့ရခိုင်နိုင်ငံရေးပါတီခေါင်းဆောင်တွေကနေဘလို့အမြင်သဘောထားရှိနေပါသလဲဆိုတဲ့အကြောင်းတွေကိုကြားကြရပါမှာပါရှင
်။ကျမကနူပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းရင်းသားအဖွဲ့ NCCT တို့ဟာတနိုင်ငံလုံးအဖြစ်ခန့်ရက်စည်းရေးစာချုပ်ထုတ်ဆိုနိုင်ဖို့အတွက်ခုနှစ်ကြိမ်မြောက်ဆွေးနွေးပွဲကိုရန်ကုန်မြို့ငြိမ်းချမ်းရေးစင်တာမှာကျင်းပခဲ့ပါတယ်။မတ်လ18ရက်နေ့ဆွေးနွေးမှုမှာပဋိပက္ခရှော့ချရေးအပိုင်းသားအဓိကဆွေးနွေးခဲ့ပြီးဆွေးနွေးပွဲအလားအလာကောင်းတယ်လို့ NCCT ဥက္ကဋ္ဌနဟန်သာကပြောပါတယ်။ခုနှစ်ကြိမ်မြောက်ဆွေးနွေးမှုမှာတော့အပြစ်ခံရက်စည်းရေးကိုထိခိုက်စေတဲ့အဓိကအချက်တွေကိုဆွေးနွေးသွားမှာဖြစ်ပြီးလိုက်စားဘိုးတင်နန်းကြောင့်ထဲလက်နက်ကြီးပစ်ခတ်မှုကိစ္စတပ်ပိုင်းဆိုင်ရာကိစ္စလက်နက်ရှော့ချရေးကိစ္စနှစ်ဖက်လိလာစောင့်ကြည့်ရေးအဖွဲ့ကိစ္စတွေအပြင်တိုင်းရင်းသားတွေအတွက်အာမခံခြင်းနဲ့ကိုစားပြုပေးမဲ့အချက်တွေပါဝင်လာအောင်ဆွေးနွေးဖို့ပြင်ဆင်ထားတယ်လို့နဟန်တာကပြောပါတယ်။အခုတစ်ကြိမ်ဆွေးနွေးပွဲမှာ9ရက်လောက်ကြာနိုင်ပြီးဆွေးနွေးပွဲကိုကုလသမဂ္ဂကိုယ်စားလှယ်မစ္စတာ VJ နမ်ဘီယာနဲ့တရုတ်နိုင်ငံကကိုယ်စားလှယ်တွေကလည်လာသူတွေအနေနဲ့တက်ရောက်ခဲ့တယ်လို့သိရပါတယ်။
ရခိုင်ပြည်နယ်တောင်ကုန်းမြို့ကနေစစ်တွေမြို့ကိုမောင်းနှင်လာတဲ့အောင်တခွန်အမတ်3တင်ပေါ်နေမြို့တွားတဲ့အတွက်ကလေးနဲ့အမျိုးသမီးတွေအပါအဝင်ခရီးတဲအများပြားတေဆုံးခဲ့ရပါတယ်။အဲ့ဒီတင်ပေါ်ဟာမတ်လ13ရက်နေ့ညနေ8နာရီခန့်ကနောင်တော်ကြီးပင်လယ်အတွင်းမြေပုံမြို့နယ်ငပတုံကျွန်းအနီးမှာနှိမ့်မြုပ်ခဲ့တာပါ။နှိမ့်မြုပ်သွားတဲ့တင်ပေါ်ဟာခရီးတဲနေရာကျော်လိုက်ပါသွားပြီးအသက်ရှင်လက်ကတီ92 168ဦးနဲ့တေဆုံးသူ34ဦးရှိတယ်လို့အစိုးရကထုတ်ပြန်ထားပေမဲ့အသက်မတည်ပဲလွတ်မြောက်လာသူတွေကတင်ပေါ်ပေါ်မှာခရီးတဲပေါင်း300ကျော်ပါရှိတယ်လို့ဆိုပါတယ်။အခုအခါဆယ်ယူရရှိတဲ့အလောင်းပေါင်း60ကျော်ကိုကြောက်ဖြူမြို့မှာတင်းကြိုလိုက်ပြီးဖြစ်တဲ့အတွက်အစိုးရထုတ်ပြန်တဲ့စည်ရင်းစရာထက်ပိုများတယ်လို့ကယ်ဆယ်ရေးလုပ်ကိုင်နေတဲ့ကြောက်ဖြူမြို့ခံတွေကပြောပါတယ်
TNLA ခေါ်တအောင်ပလောင်လူမြောက်ရေးတပ်ဖွဲ့ရဲ့အထူးမှုရဲ့အဖွဲ့ကနေရှမ်းပြည်နယ်မန်တုံမြို့နယ်ဘက်မှာတက်သိန်းပေါင်း 35,000 ကျော်ကာလတန်ဖိုးရှိတဲ့ဘိန်းဖြူနဲ့ရာဘစိတ်ကြွဆေးပြားတွေကိုဖမ်းဆီးရရှိခဲ့ပါတယ်။ပြီးခဲ့တဲ့မတ်လ15ရက်နေ့ကတအောင်ပလောင်အထူးမှုရဲ့အဖွဲ့ကနေဘိန်းဖြူ 16.5 ကီလိုရာမဆေးပြား23သိန်းကျော်ပြားကိုတောက်တင်ကားပေါ်ကနေရှာဖွေဖမ်းဆီးနိုင်ခဲ့ပြီးတအောင်ပလောင်မှုရဲ့ဆေးဖမ်းဆီးမှုတမိုင်းမှာအများဆုံးဖမ်းဆီးမှုခုလိုပလောင်တည်နဲ့ပြန်ကြားရေးဌာနတာဝန်ခံပူကြီးတအိုက်ကျော်ကပြောပါတယ်မွေးစေးဝါတေဆောင်လာတဲ့ကံရကံရှင်ဟာထွပြေးလွမြောက်သွားပေမဲ့နမ်ခမ်းမျိုးပေါ့နေရက်ွက်နေထိုင်တဲ့သူဖြစ်ကြောင်းနဲ့အသေးစိတ်အချက်လက်တွေကိုစုံစမ်းနေစေဖြစ်ကြောင်းပူကြီးတအိုက်ကျော်ကပြောပါတယ်
မစလာ14ရက်နေ့မှာကြောက်တဲ့အပီပီဆိုင်ရာမြစ်ချောင်းများထိန်းသိမ်းရေးနဲ့ရေကာတာဆန့်ကျင်ရေးနေ့မှာကရင်ပြည်နယ်လိုင်းပွဲမြို့နယ်ကဟတ်ကြီးရေကာတာတည်ဆောက်မဲ့စီမံကိန်းကိုဒေသခံနေရာကျော်ကနေကရင်မြစ်ချောင်းဆောင်ကြည့်ရေးအဖွဲ့နဲ့အတူကန့်ကွက်ဆန္ဒထုတ်ဖော်ပွဲပြုလုပ်ခဲ့ပါတယ်။ကရင်ပြည်နယ်လိုင်းပွဲမြို့နယ်ကဟတ်ကြီးရေကာတာတည်ဆောက်မဲ့အနီးတစ်ဝိုက်မှာအစိုးရတပ်စခန်းတွေတိုးချက်ချထားတာကြောင့်ငင်းချိုင်းရေးတည်ဆောက်တဲ့အချိန်မှာယုံကြည်မှုတွေနည်းပါးလာပြီးငင်းချိုင်းရေးထိခိုက်လာနိုင်တယ်လို့ဒီရေကာတာဟာဒေသခံတွေအတွက်အကျိုးမရှိဘူးလို့ကရင်မြစ်ချောင်းဆောင်ကြည့်ရေးကွန်ရက် KRW ကစောတာဘိုးကပြောပါတယ်
မွန်နိုင်ငံရေးပါတီနှစ်ပါတီပေါင်းစည်းရေးအတွက် မွန်တန်ဃာတော်များနဲ့မွန်ပြည်သူတွေရဲ့ပူးပေါင်းဖွဲ့စည်းထားတဲ့နှစ်ပါတီပေါင်းစည်းရေးအဖွဲ့ကိုတရားဝင်ဖြတ်သိမ်းလိုက်ပြီးဖြစ်ပါတယ်။နှစ်ပါတီပေါင်းစည်းရေးအဖွဲ့အနေနဲ့33လကြာညှိနှိုင်းခဲ့ပေမဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီနဲ့မွန်အမျိုးသားပါတီတို့မပေါင်းစည်းနိုင်ကြောင်းကြေညာချက်ထုတ်ပြန်လိုက်ပြီးတဲ့နောက်အခုလိုဖြတ်သိမ်းလိုက်တာဖြစ်ပါတယ်။နှစ်ပါတီပေါင်းစည်းရေးအတွက်ဖြတ်သိမ်းလိုက်တာနဲ့ပတ်သက်လို့မတ်လ23ရက်နေ့ထုတ်ပြန်ချက်မှာတော့မွန်တန်ဃာတော်ရဲ့အနေနဲ့မွန်နိုင်ငံရေးပါတီပါတီလုံးကိုလုံးဝလက်မခံနိုင်ကြောင်းဖော်ပြထားပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါရခိုင်မျိုးသားများစီလုံးညီညွတ်ရေးအတွက်ရခိုင်နိုင်ငံရေးပါတီတွေဖြစ်တဲ့ရခိုင်တိုင်းသားများတိုးတက်ရေးပါတီနဲ့ရခိုင်ဒီမိုကရေစီအဖွဲ့ချုပ်တို့ပေါင်းစည်းခဲ့ကြပေမဲ့နောက်ထပ်ရခိုင်မျိုးချစ်ပါတီ Arakan Patriotic Party ကိုဖွဲ့စည်းပြီးပြည်အောင်စုရွေးကောက်ပွဲကော်မရှင်ထံမှပါတီတီထောင်ခွင့်လျှောက်ထားလိုက်ပြီးဖြစ်ပါတယ်။အခုလိုပါတီအစ်စ်ထက်မှန်ပေါ်ပေါက်လာတဲ့ပေါ်ရခိုင်ပြည်သူတွေနဲ့ရခိုင်နိုင်ငံရေးပါတီခေါင်းဆောင်တွေကနေဘလို့အမြင်သဘောထားတွေရှိနေပါသလဲဆိုတာကိုကုမောင်အေးကနေစူးစီးတင်ဆက်ထားပါတယ်
။အခုလိုရခိုင်နိုင်ငံရေးပါတီအစိုက်တစ်ခုထွက်ပေါ်လာတာကိုဒီမိုကရေစီစနစ်အရလက်ခံနိုင်ပေမဲ့အမျိုးသားအကျိုးစီးပွားပေါ်မှာထိခိုက်လာနိုင်တယ်လို့ခြိုက်စင်ခြိုက်ကြောက်သားကောက်ဆော်တူဦးဖြစ်သူကိုဆန်းအောင်ကသူ့အမြင်ကိုအခုလိုပြောပါတယ်။
လက်ရှိအခြေအနေမှာကျွန်တော်တို့အမျိုးသားညီညွတ်ရေးမှာအကြမ်းရှိဘူးဆိုတဲ့အနေအထားကိုရောက်နေပါတယ်။ကျွန်တော်တို့ရခိုင်အမျိုးသားတို့ဟာတကယ်ပဲအခက်အခဲပေါင်းစုံနဲ့ကျွတ်နေရတယ်။အဲ့ဒီအချိန်မှာမဖြစ်တင်မဖြစ်ဖြစ်တဲ့အခြေအနေကိုလည်းပြောလို့တော့ရပါတယ်။ငင်းပြလို့ရတယ်အကြောက်ရတော့မရှိပါဘူး
။ရခိုင်မျိုးဆိုင်ပါတီကိုဖေဖော်ဝါရီလ28ရက်နေ့ကရွေးကောက်ပွဲကော်မရှင်စီပါတီဒေတာခွန်တောင်းလိုက်တာဖြစ်ပြီးပါတီဒေတာခွန်ကြပြီးမှစနိုက်တကြဖွဲ့စည်းပြီးတရားဝင်ထုတ်ပြန်သွားမယ်လို့ပါတီတာဝန်ရှိသူတူကမကြသိမီကထုတ်ဖော်ပြောဆိုထားပါတယ်။နိုင်ငံရေးပါတီအစိုက်တွေပေါ်လာပေမဲ့2015ကရွေးကောက်ပွဲမှာစိုးရိမ်စရာမရှိဘူးလို့လက်ရှိပေါက်တော်မျိုးနေပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးတားထွန်းအောင်ကအခုလိုပြောပါတယ်
။ဒါဒီနောက်အစိုက်တွေပေါ်လာရင်လည်းတခြားကြီးတွေကဖြစ်ဖြစ်ဆက်ဆက်ရွေးချယ်နေဖို့အနေနဲ့တော့ဂျန်လုံးကြီးဖြစ်ရလို့ဆရာအနေနဲ့အဲ့လိုပဲယူဆပါတယ်။ခိုင်ကြည့်သူတွေစစ်မှတ်ပေါ်လာတာဆရာတို့ ANP မှအပတခြားခိုင်ပေါ်ဒီအစိုက်တွေပေါ်လာရင်လည်းခိုင်ကြည့်တို့ဖြစ်ဖြစ်ဆက်ဆက်ဆုံးဖြတ်နိုင်တဲ့အရေးအချင်းအချင်းပေါ်ပဲခင်ဗျားတို့ပြင်နိုင်လို့ဆရာတို့ကအဲ့လိုပြောရတယ
်။1990ခုနှစ်ရွေးကောက်ပွဲနဲ့2010ရွေးကောက်ပွဲတွေမှာလည်းပြိုင်ဖက်ပါတီတွေတဲပုပ်စုတွေရှိခဲ့ပေမဲ့ရခိုင်ပြည်သူတွေဟာသူတို့ဆန္ဒအတိုင်းတကိကိုဥဆောင်နိုင်မဲ့ပါတီတွေကိုမေ့ပေးရွေ့ရှိခဲ့ကြတယ်လို့လည်းသူကဆိုပါတယ်။ရခိုင်နိုင်ငံရေးဝါရမ်းကောက်ဆော်တူဦးလေးဖြစ်လက်ရှိရခိုင်မျိုးသားပါတီဘိုဟိုကော်မတီဝန်တူဦးလေးဖြစ်တဲ့ဦးအေးသာကအခုလိုပါတီတိုက်တစ်ခုပေါ်မှာအသေးစိတ်မသိရသေးတဲ့အတွက်မျက်ရှာပြုဖို့ခက်တယ်လို့ရခိုင်ဘာသာနဲ့အခုလိုပြောပါတယ်
။လ
က်ရှိရခိုင်ပြည်နယ်ရဲ့အခြေအနေကအခုလက်ရှိရွေးကောက်ပွဲပြင်ဆင်မှုအပိုင်းတွေနဲ့ပဲဖြစ်ဖြစ်တွားနေတဲ့နေရာမှာနည်းနည်းတွေ့ဝေးစရာရှုပ်ထွေးစရာတွေရှိနေတဲ့အခါဒီလိုပါတီတစ်ခုဘာကြောက်ပေါ်လာတယ်လဲအဲ့ဒီမှာဘသူတွေပါလဲဘာရွေချက်နဲ့လုပ်တယ်ဘယ်လိုသဘောထားရှိတယ်ဆိုတာမသိဘဲနဲ့တော့ပြောဖို့တော့ခက်ပါတယ
်ဒီလိုနောက်ထပ်ရခိုင်နိုင်ငံရဲ့ပါတီတခုထွက်ပေါ်လာတဲ့အပေါ်မှာရှိုက်စိတ်ဆိုင်မျိုးစားရခိုင်အဖွဲ့ကကြေညာချထုတ်တာလို့ဂျပန်မှာရှိတဲ့ ALD ပါတီဝန်ဟောက်တွေကလည်းဖေဖော်ဝါရီလတတိယဘက်ကကြေညာချထုတ်ပြီးကန့်ကွက်ထားကြပါတယ်
ဆက်ပြီးတော့တိုင်းဒေသလက်နက်ကင်တပ်ဖွဲ့တွေထဲမှာအင်အားအကြီးဆုံးဖြစ်တဲ့ YB သွေးစည်းညီညွတ်ရေးတပ်မတော်ဟာတိုင်းဒေသလက်နက်ကင်အဖွဲ့ NCCD နဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတို့ရဲ့ခုနှစ်ကြိမ်မြောက်ဆွေးနွေးပွဲမှာတက်ရောက်ခဲ့ခြင်းမရှိပါဘူး။လက်ရှိ YB သွေးစည်းညီညွတ်ရေးတပ်မတော်နဲ့မြန်မာအစိုးရတို့ရဲ့ဆက်ဆံရေးဘလို့အခြေအနေရှိနေပါသလဲ။ကိုကန့်ဒေသစစ်ရေးတင်းမာမှုအခြေအနေအပေါ်ဘလို့သဘောထားရှိနေပါသလဲဆိုတာကိုဆိုင်းမွန်းကလည်း YB သွေးစည်းညီညွတ်ရေးတပ်မတော်ပြောခွင့်ရပုဂ္ဂိုလ်ဦးအောင်မြင့်နဲ့ဆက်သွယ်မေးမြန်းချက်ကိုကြားကြားရမှာပါရှင
်။ဟုတ်ကဲ့ခင်ဗျာ။ရန်ကုန်မြို့မှာတိုင်းရင်းသားလက်နက်ကန်အဖွဲ့ NCCT နဲ့မြန်မာအစိုးရပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတို့ခုနှစ်ကြိမ်မြောက်တွေ့ဆုံနေပါတယ်ခင်ဗျာ။ဆရာတို့ဝတ်တပ်ဖွဲ့ကနေတဲရောက်ချင်းမရှိဘူးလို့ကြားတိရပါတယ်။အဲ့ဒါဘာကြောင့်လဲခင်ဗျာ။
ကျွန်တော်တို့အခုဒီမှာအလုပ်ရှုပ်နေတယ်ရေနဲ့တစ်ခုလုံးရဲ့ကဏ္ဍအသီးသီးရဲ့ညီကုန်းချုပ်စီဝေးကြီးလေကျင်းပနေတော့ဟိုလူပေါင်းက605ဦးရှိတယ်ပါဝင်တယ်ဒါကြောင့်မို့ဟိုပြည်နယ်တစ်ခုလုံးရဲ့ဟိုလုပ်ငန်းတွေချုပ်နေသေးတယ်
။အော်ဟုတ်ကဲ့ရန်ကုန်မှာလုပ်တဲ့ငင်းချမ်းရေးဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ဆရာဘယ်လိုမြင်မိလဲ
။ငင်းချမ်းရေးဆွေးနွေးပွဲကတော့ဘယ်လိုပဲပြောပြောလေကျွန်တော်တို့ရဲ့သဘောထားကတော့မြန်မြန်ဆောင်ရွက်နိုင်တန်းကြီးအတွက်ပြည်သူအတွက်လူမျိုးအတွက်ပိုကောင်းတာပေါ့ဗျာ။ဒီဟာတွေကငင်းချမ်းရေးရမှာပဲတန်းကြီးလက်တင်နေအေးချမ်းပြီးတော့မှပုံပြလာမှာပေါ့ပြည်သူတွေလည်းအကျိုးခံရမှာပေါ့အခုလိုဒီလိုဖြစ်ဖြစ်ငုံငုံနဲ့ဒီဘက်ကပြဿနာဟိုဘက်ကပြဿနာနဲ့ဆိုရင်တော့ရေရှည်ဆိုရင်တော့မကောင်းဘူးပေါ့
။အော်ဟုတ်ကဲ့အထစ်ထစ်ငုံငုံဆိုတာဆရာတို့ UWSA နဲ့မြန်မာအစိုးရကြားဆက်ဆံရေးကိုပြောတာလားခင်ဗျ။အဲ့ဒါဘာကိုဆိုလိုတာလဲ
။ကိုကန့်ကဒီကုကဲမှုဌာနကတော်တော်နန်းတင်မှာရှိတယ်အခြေဆိုင်တယ်လို့ပြောတယ်။ ဒီတော့ဒီကိစ္စလည်းမဟုတ်ကြောင်းပေါ့မမှန်ကြောင်းသူတို့ဟာသူတို့လည်းဟိုပါတော့တပ်ကသူတို့ကသေုံငယ်ပဲမှာပေါ်ညာချင်းကသေုံမှာသေုံတေုံမှာထိုင်ပြီးတော့ကိုယ်ကိုယ်ခဲတယ်လို့သူတို့ဟာသူတို့ပြောထားတာပဲ။အဲ့ကျွန်တော်တို့ကဒီလိုလားပြောတယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်လို့ကျွန်တော်တို့ကလည်းလက်မခံသူတို့တပ်ကကောရဲဘော်တွေကသူတို့ရဲ့ဟိုတရင်သမားတွေရောပေါ့နော်။တန်းချက်မှာလည်းအဝင်ထွက်တွေအများကြီးရှိတာပဲပေါ့နော်။ဒါကျွန်တော်တို့အားလုံးသိပါတယ်ဒီကိစ္စနဲ့ပတ်သက်လို့ကျွန်တော်တို့ကလည်းလက်မခံ
အော်ဟုတ်ကဲ့လက်ရှိမြန်မာစစ်တပ်နဲ့ကိုကန့်တပ်ဖွဲ့တို့အကြားမှာစီရေးတင်းမာနေတဲ့အပေါ်မှာရောဆရာအနေနဲ့ပဲလို့ပြောချင်ပါတယ်လေခင်ဗျာ
မြန်မြန်လေးဒီကိစ္စကိုစုံနိုင်လို့ညံ့ညံ့နဲ့ဖြစ်သိနိုင်လို့ရှင်တာအကောင်းဆုံးပဲဒါလည်းကျွန်တော်တို့မျှော်လင့်တယ
်ဟုတ်ပြီဒွေးစီညွေတမ်တော်ဟာမြန်မာနိုင်ငံမှာအစိုးရတမ်တော်ပြီးရင်တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့အားလုံးမှအင်အားအကြီးဆုံးလက်နက်ကင်တပ်ဖွဲ့ဖြစ်ပါတယ်
ခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါ
ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းရင်းသားအဖွဲ့ NCCT တို့ဟာတနိုင်ငံလုံးအပြစ်ခံရစေးစာချုပ်ချုပ်ဆိုနိုင်ဖို့အတွက်ခုနှစ်ကြိမ်မြောက်ဆွေးနွေးပွဲမှာအလားအလာကောင်းတယ်လို့ NCCT ဥက္ကဋ္ဌနဟန်တာကပြောပါတယ်ရခိုင်ပြည်နယ်တောင်ကုန်းမြို့ကနေစစ်တွေမြို့ကိုမောင်းနှင်လာတဲ့အောင်တကွန်အမှတ်3တင်ပေါ်နှစ်မြုပ်သွားတဲ့အတွက်ခရီးသည်အများအပြားသေဆုံးခဲ့ရပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။အခုနားဆင်ခဲ့ကြရတဲ့တရင်သတင်းလွှာအစီအစဉ်ကိုတောက်ကြနေမနေ့ပိုင်းမှာလည်းပြန်ပြီးတော့ထုတ်လွှင့်ပေးပါဦးမယ်ရှင်။